တူရကီနိုင်ငံဟာရုရှားရဲ့ S-400 မစ်ဆိုင်ဒုံးစနစ်ကိုဝယ်ယူမယ်ဆိုလို့ရှိရင်အမေရိကန်နဲ့တူပြီးကြားစစ်ဖက်ဆက်ဆံမှုတွေမှာအကြီးအကျယ်ရပ်ခတ်မှုတွေရှိလာလိမ့်မယ်လို့အမေရိကန်တန်တကွန်စစ်ဌာနချုပ်ကသတိပေးလိုက်ပါတယ်။တန်တကွန်ဌာနချုပ်ရဲ့ပြောခွင့်ရပုဂ္ဂိုလ် Charlie Summers ကတင်းနောက်တကူမိတုံးကသူပြောခဲ့တာပါ။အဲ့ဒီရပ်ခတ်မှုတွေထဲမှာတူရကီနိုင်ငံကိုရောင်းချနေတဲ့အမေရိကန်ရဲ့ F-35 ဂျက်တိုက်လေယာဉ်တစ်တည်းရောင်းမဲ့ကိစ္စကိုပါထိခဲ့လာနိုင်တယ်လို့ဆိုပါတယ်ရုရှားစီက S-400 မစ်ဆိုင်းတွေကိုတူတူကြီးကဝယ်မယ်ဆိုရှင်ရင်အမေရိကန်ရဲ့ F-35 တပ်လေယာဉ်တွေကိုဝယ်မှာမဟုတ်တော့ဘူးလို့ Charlie Summers ကပြောပါတယ် S-400 မစ်ဆိုင်းစနစ်ကိုဝယ်ယူဖို့2019ခုနှစ်ကတည်းကတူတူနဲ့ရုရှားကြားသဘောတူလက်မှတ်ရေးထိုးထားတာပါချိန်ထဲမှာပဲအမေရိကန်ရဲ့ F-35 တပ်လေယာဉ်အစီအစဉ်ကိုလည်းတူတူဘက်ကဗဏ္ဍာရေးအကူအညီတွေရှိထားခဲ့ပြီးတော့လေယာဉ်စီးတရာဝယ်ယူဖို့အစီအစဉ်ထားတာပါအခုသတင်းပတ်စောစောပိုင်းတုန်းကဥရောပဆိုင်ရာအမေရိကန်တမှုကနေပြီးတော့အမေရိကန်လွှတ်တော်အမတ်တွေကိုပြောခဲ့တဲ့အထက်မှာတော့အမေရိကန်ရဲ့ F-35 လေယာဉ်ကိုရောင်းချမဲ့စီစဉ်ရှေ့မဆက်တင်ဘူးလို့တရိပ်ပေးခဲ့ပါတယ်ဒီလိုပြောပြီးနောက်တည့်အချိန်မှာပဲရုရှားရဲ့မစ်ဆိုင်းဒုံးစနစ်ကိုဝယ်ယူမဲ့ကိစ္စအခိုင်အမာရှိကြောင်းတူရကီသမ္မတရီဆက်တိုင်ယစ်အဲဒိုဝန်ကထပ်ပြောလိုက်တဲ့အပြင် S-400 နဲ့ပိုကောင်းတဲ့ S-500 ကိုပါတိုးချဲ့ပြီးဝယ်ယူမယ်လို့ပြောခဲ့ပါတယ်